မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနေ့စဉ်1000ကျော်နှုန်းဆက်ရှိနေတဲ့ဖြစ်ပြီးတော့ကူးစက်ခံရသူပေါင်းကတော့13000ကျော်သွားပါပြီရောဂါပိုးရှင်မရှိဆန့်သက်စစ်ဆေးမှုတွေလုပ်နေရတဲ့ဆေးဝန်ထမ်းတွေကတော့ကူးစက်မှုတွေရောကျလာတယ်ဆိုရင်တော့နေ့စဉ်ဆန့်သက်စစ်ဆေးမှုတွေပုံမှန်ဆက်ပြီးလုပ်နေကြရအောင်ပါပါဒီလိုရောဂါပိုးစစ်ဆေးပေးတဲ့ဆေးဝန်ထမ်းတွေထဲမှာအမျိုးသမီးတွေလည်းအများပြပါပါတယ်COVID-19 ဆစ်တဲ့နေရာမှာပါဝင်နေကြတဲ့အမျိုးသမီးဆေးဝန်ထမ်းတွေရဲ့အတွေ့အကြုံတချို့ကိုတော့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနနဲ့ကုန်ကင်မြောင်းနယ်ဆက်မှုနှက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းလှုပ်ဆောင်နေတဲ့ကုန်စည်စည်းစိမ်ရေးစီမံကိန်းအတွက် COVID ရောဂါဆစ်ဆေးတဲ့နေရာမှာ volunteer ပါဝင်လှုပ်ဆောင်နေတဲ့မှန်နှမ်းမိုးလင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းနဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ချပါရစေ
The path we must choose sometime. Gotta stand up and fight sometime.
ဟိုမနမ်းမိုးလင်ကဒီရန်ကုန်ထွေထွေယောဂကုဆေးရုံတည်ကြီးမှာတက်ခွဲခံမှုအဖြစ်နဲ့နှစ်ပေါင်းတော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီလက်တလောမှာအကြောင်းတစ်ဖက်တက်နေရင်းနဲ့ကိုဗစ်ဆစ်ဆေးဖို့အတွက်နှာခေါင်းတိုးဘက်ယူတဲ့နေရာတွေမှာဗိုလန်တီးယားဝင်လှုပ်ပေးနေတဲ့ဆိုတော့လေဒီနှာခေါင်းတိုးဘက်ယူရတဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင့်အခုကဒီမြန်မာနိုင်ငံမှာကူးစက်မှုတွေကလည်းများနေသေးတယ်ဆိုတော့ဒီတက်ခွဲနမူနာယူရတာတွေရောပို့ပြီးတော့များလားရှင
့်ဟုတ်ကဲ့ရှင်များတယ်ရှင့်ကျွန်တော်တို့ကကြတော့ဒီကုန်စည်စည်းစိမ်ရေးအတွက်စပြီးလုပ်ကြိုင်တဲ့အတွက်ကြောင့်အဲ့မှာRapid antigen test kit နဲ့စမ်းသပ်တဲ့ RDT test ကိုစပြီးတော့လုပ်ပေးတာပေါ့နော်။လုပ်ပေးတဲ့အခါကျတော့ဒီကုန်စည်စည်းမှုအတွက်ကြောင့်မလို့ဒီကားသမားတွေ၊ကုန်ကားမောင်းတဲ့လူတွေကိုကိုဗစ်ကင်းစင်ချောင်းကိုကျမတို့ကဆစ်ဆေးပေးရတာပေါ့နော်။အဲလူတွေကတစ်နေ့တစ်နေ့ကိုလူကအနည်းဆုံးက300နဲ့500ချားထဲမှာရှိပါတယ်။ဒီ RDT test နဲ့ဒီ MPC ခန်းမမှာကျမတို့ဆစ်ဆေးပေးနေပါတယ်။ဟုတ်။
ဟုတ်ကဲ့ဆောဆောမန်နမိုးလင်းပြောသလိုဒီကုန်စည်စည်းစင်းမှုအတွက်ကားသမားတွေကိုဆစ်ဆေးပေးရတာဆိုတော့ဘယ်လိုနေရာတွေမှာသွားဆစ်ပေးရလဲရှင
့်။ဟုတ်ကဲ့ကျမတို့ရဲ့ branch မှာတော့အဲ့လိုခွဲထားလည်းရှိပါတယ်။တိုက်ကြီးအဝင်မှာလည်းရှိရယ်ဇီရိုမိုင်မှာလည်းရှိရယ်ဆိုတော့ကျမတို့ကကြတော့ဒီ MPC ခန်းမမှာပဲကျမတို့အဖွဲ့လေးကိုတစ်ခွဲတော့တော်ဝင်ချပြီးတော့လုပ်နေတာပေါ့နော်အဲအဲ့လိုပေါ့ကားသမားတွေကလည်းတချို့နေရနေလာပြီးတော့ရန်ကုန်ဝင်ပြီးတော့မှသူတို့ရဲ့သက်ဆိုင်ရာကုမ္ပဏီတွေကနေမှတစ်ဆင့်ကျမတို့ဒီ MCC ခန်းမကိုလာပြီးတော့သူတို့ဆစ်ပြီးတော့မှ certificate ကြားယူပြီးတော့မှသူကဆက်ပြီးတော့ခရီးထွက်ခွင့်ရတာပေါ့အဲ့လိုမျိုးတော့တောင်းသက်ဆိုင်ရာကုမ္ပဏီတွေနဲ့ချိတ်ပြီးတော့ပဲဒီကိုလာပြီးတော့ဆစ်ဆေးရတာပေါ့နော
်အခုအချိန်မှတကယ်တော့တခြားဒီမလိုအပ်တဲ့သွာလာမှုတွေကတော့ပိတ်ထားတာပေါ့နော်အခုဒီက
ပိတ်ထားတယ်မလိုအပ်တဲ့သွာလာမှုတွေကိုလုံးဝဟိုအောင်ဖြစ်ပေနေကိုမျိုးစစ်စစ်အတွက်ခေါင်းစဉ်နဲ့ဒီလူတွေကိုဆစ်ပေးမှုတဲ့ကျမတို့ကဗိုလ်လင်တီးယားမှာလုပ်နေဟုတ
်အဲ့တော့အခုလို့ဆစ်တဲ့အခါမှာရောအကာအကွယ်အစီအမံတွေပြည့်ပြည့်စုံစုံရလားရှင
်ရပါရှင်အဲ့ဒါကတော့ UMFCCI ရဲ့ထောက်ပံ့မှုနဲ့ကျမတို့က PPE တို့ဘာတို့ mask တို့ဘာတို့ glove တို့ကိုသူတို့တိကျလုပ်ပေးပါတယ်ရှင်ကျမတို့ကတော့ဒီသတိနဲ့တော့အမြဲတမ်းလိုရတာပေါ့နော်ဘာလို့ဆိုလူတိုင်းဒီ positive ဖြစ်နိုင်တယ်ဆိုတော့အတွင်းနဲ့ကျမတို့ဒီအမြဲတမ်းသတိနဲ့အဲ့လိုမျိုးကင်တွယ်လောက်ကင်မျိုး prevention ကိုတော့အမြဲယူထားပါရှင်ဟုတ
်ဆိုးရိမ်မှုရောရှိလားကိုယ်အမြဲကုမလားဆိုရ
ဲဆိုးရိမ်မှုတော့ရှိပါတယ်ဗါဆိုတော့နောက်ဖက်မှာကိုမိသားစုတွေပါရရှိသေးတဲ့အတွက်ကြောင့်မို့ကျမတို့ကကိုကာကွယ်နိုင်မှဖြစ်မယ်ဆိုတော့ဆိုးရိမ်မှုကတော့ရှိပါရဲ့ရှင်သောစားခြင်းမှာတော့ကျမတို့အရင်စိတ်လှုပ်ရှားတာပေါ့နော်ဒီဟာကြီးကဘယ်လိုပါလဲဆိုတော့အခုဖြည်းဖြည်းလုပ်ရင်းနဲ့တော့ကိုယ့်ဘာကိုသတိနဲ့ကင်တယ်ပြီးတော့လုပ်တဲ့အတွက်ကြမလို့တော့အဲ့ဒီစိုးရိမ်မှုတွေကတော့နည်းနည်းလျော့သွားပါတယ်ဒါပေမဲ့အများနဲ့သတိရှိနေရမယ်ဆိုတော့အတွေ့အကြုံစိတ်ထဲမှာအများရှိပါတယ
်တနေ့ဟောဘယ်နှစ်နာရီလောက်အလုပ်လုပ်ရလဲအခု
ကဲဟိုကပေါ့ PPE ဝတ်တယ်ဆိုတော့တနေ့ကအနည်းဆုံး3နာရီတော့ကျမတို့ဝတ်ကြပြီးတော့ group လေးတွေခွဲပြီးတော့ကျမတို့အဲ့လို3နာရီလောက် PPE ဝတ်ပြီးတော့လုပ်ကြပါတယ်ရှင
်အဲ့လိုစစ်ဆေးနေတဲ့အချိန်မှာရောဒီတချို့စစ်ဆေးခံတဲ့သူတွေကဟိုကျန်းမာရေးဝန်ထမ်းတွေကိုအလိုမကျတာမျိုးပြောတာဆိုတာကြုံရတာမျိုးတွေရောကြုံဘူးလား
ဟုတ်ကဲ့ရှိပါတယ်တချို့ကြတော့လည်းဒီကားသမားတွေရဲ့ certificate ကကျမတို့က3ရက်ပဲ82နာရီပဲပေးပါရဲ့ရှင်ပေးတဲ့အခါကျတော့ဒီကားသမားတွေက3ရက်တစ်ခါတော့သူတို့အမြဲတမ်းလာဆစ်ရပါတယ်လာဆစ်ရတဲ့အခါကျတဲ့အခါကျတော့သူတို့ကခဏတိုက်ခံနေရတာပေါ့နော်အဲဒါကြောင့်သူတို့နှာခေါင်းတွေဘယ်လိုဖြစ်ကုန်မလဲပါညာဆိုတော့အဲ့လိုမျိုး complaint တွေလည်းရှိပါတယ်အဲ့လို
အားရမြန်အခုလိုနေရာမှာ volunteer ဝင်လုပ်ဖြစ်တာလဲဆိုတာလည်းပြောပြပါအောင်ရှင
်အဲကျမကလည်းဒီလိုမျိုးကက်ယောဂါကြီးမှလေဟိုဘာလို့ပြောလဲစိတ်အားထက်သန်တယ်ဘာလို့ပြောကျမဟိုရိုးရိုးမိခင်ဌာနမှာလုပ်ခဲ့ရကျမကဒါပေါ့နော်တခုခုဆို volunteer ဆိုကျမသွားမယ်ဆိုတဲ့စိတ်ကူးတော့ရှိခဲ့တယ်ကျမရဲ့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအခွင့်အရေးပေါ်လာတဲ့အချိန်မှာကျမလည်း live ဖြစ်သွားပါတယ်ဟုတ်အဲ့လိုမျိုး
ဟုတ်ကဲ့ဒီလို volunteer မလုပ်ခင်တော့ဒီမနမ်းမိုးလင်ကမူရင်းမိခင်ဌာနဖြစ်တဲ့ရန်ကုန်ထွေထွေယောဂါကူဆေးရုံတည်ကြီးမှာတက်ခွဲခံမှုဖြစ်နေနှစ်အတော်ကြာအောင်လုပ်ခဲ့တဲ့သူဆိုတော့ ဒီကိုဗစ်စဖြစ်တဲ့အချိန်မှာရောအဲ့မှာအလုပ်လုပ်ခဲ့ရသေးလား
ကျမတို့မိခင်ဌာနမှာလည်းဒီကိုဗစ် -19 နဲ့ကျမဆေးရတာပါပဲရှင်တမရလူနာတွေကိုကျမတို့ swab ကြည့်လေပေါ်ပိုင်းတော့ရောကျမတို့ကဒီ PCR နဲ့ပဲဆစ်တဲ့ခါကျတော့ကိုယ်ဌာနမှာတော့ဆစ်လို့မရဘူးစေတုတင်နာကိုပို့ပေးတဲ့ဟာမျိုးပေါ့နော်ဒီကနေ swab ပြီးတော့ပို့ပေးတဲ့အစီအစဉ်ကိုအဲ့လိုအစလုပ်ပြီးတယ် first wave တော့အဲ့လိုမျိုးလုပ်ရတာပေါ့နော်ဒီ second wave မှာတော့ကျမတို့ဌာနမှာတော့အဲ့ RDT ကနောက်မှပေါ်လာတာပေါ့ကျမတို့ကဗိုလန်တီးယားရောက်သွားတဲ့အချိန်မှာ RDT test ကိုဒီမြန်မာနိုင်ငံမှာစတုံးနေတဲ့ကြောင့်မလို့အဲ RDT test ကတော့ကျမကတော့ဒီ MCC ခမတ်မှာပဲလုပ်ဘူးလေကျမတို့ဌာနမှာမလုပ်ခဲ့တာဘူးဒါပေမဲ့အခုတော့ကျမတို့ဌာနမှာလည်း RDT test နဲ့လည်းလုပ်တယ် PCR နဲ့လည်းလုပ်ပါလေရှင်ဟုတ
်ကဲ့အဲ့တော့အခုလိုအပြင်မှာ volunteer စလုပ်တာကဘယ်တော့မှစလုပ်ဖြစ်တာလဲရှင
်ကဲကျမတို့ဒီ first wave မှာတော့ကျမဒီမိခင်ဌာနမှာပဲကျမတို့လုပ်ပေးတယ်တော့ဆောက်လုပ်ပေးပြီးတော့ကျမတို့ဒီ second wave အစပေါ့နော်ဒီ6လပိုင်းမှာပေါ့ကျမတို့ရန်ကုန်တိုင်းကျမယူဒီဌာနနေပြီး volunteer ဆိုပြီးတော့ hand ခေါ်တဲ့တော့ကျွန်တော်တို့ကျမတို့အဲ့မှာသွားလုပ်တဲ့ခါကျတော့အခုဆိုရင်3လနီးပါးရှိနေပြီပေါ့နော
်အခုအလုံးမှာရောအမျိုးသမီးတွေတော်တော်များသလားရှင်လုံနေတဲ့သူတွေ
ဟုတ်ကဲ့များပါတယ်ကျမတို့တစ်ခွဲကမှာတော့အမျိုးသမီးတွေတော်တော်များပါတယ
်အများစုလို့ရောပြောလို့ရနိုင်လား
ပြောလို့ရနိုင်ပါတယ်ဟုတ်ကဲ့ဟိုယောက်ျားလေးတွေက200ခန့်လောက်ပဲ30မှ2ယောက်လောက်ပဲရှိမှာပေါ့နော်10ယောက်မှ2ယောက်လောက်ပဲရှိနိုင်တာပေါ့အဲ့လိုမျိုးပေါ့နော
်အခုဆိုရင်ဒီ COVID နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးကိုနိုင်ငံတချို့မှာစပြီးတော့သုံးနေကြပြီပေါ့နော်မြန်မာနိုင်ငံကတော့ဘယ်တော့လာမလဲမသိရသေးဘူးဒါပေမဲ့ကာကွယ်ဆေးမရခင်လက်ရှိမှာတော့ကူးစက်မှုတွေကဆက်ပြီးရှိနေတော့မယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံအတွင်းကူးစက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်မရည်ဝန်ထမ်းတယောက်အနေနဲ့ဘယ်လိုများမြင်မိလဲရှင
်ကာကွယ်ဆေးကိုတော့ကျမတို့တော့မျှော်လင့်နေတာပေါ့နော်ဘာပဲပြောပြောဟိုဒါပေမဲ့အခုကတော့တော်တော်များများလည်းဖြစ်တယ်ကျမမိသားစုဆိုတော့ကျမရဲ့အဖေလည်းကိုဗစ်နဲ့ဆုံးသွားတယ်အမလည်း positive ဖြစ်တယ်ပေါ့နော်အဲ့ဒီကာလမှာကျမဒီ volunteer သွားလုပ်လိုက်ရတယ်ပေါ့နော်အဲ့လိုမျိုးနေနဲ့ဒီ covid ကာလမှာတော်တော်လေးကြော်ဖြတ်ခဲ့ပြီးပြီပေါ့နော်ဒါအဲ့ဒီအတွက်ကြောင့်မလို့ဒီကာကွယ်ဆေးကိုလည်းအရန်မျှော်လင့်ပါတယ်နောက်အားလုံးလည်းပေါ့နော်ဟိုဘေးရန်ကင်းစေခြင်းတယ်ပေါ့နော်ဒီဘဝရရလူမှုရရအကုန်လုံးကပေါ့နော်ဆုံးရှုံးမှုရအများကြီးပါအဲ့လိုမျိုးကြောင့်လေအမြန်ဆုံးလဲဒီယောဂါယူပပျောက်စီခြင်းပါလေ
ဖေရကိုဗစ်နဲ့ဆုံးသွားတာကိုစိတ်မကောင်းပါဘူးရှင်
ဟုတ်ပါရှင်ဟုတ်ကဲ့ပ
ါမိသားစုထဲမှာကိုခူးခံရတဲ့သူတွေရှိခဲ့ပြီးတော့
မှမိသားစုထဲမှာခူးခံရပေါ့ဒါပေမဲ့ကျမတော့ဒီ volunteer ဆက်လုပ်ခဲ့ကျမအိမ်နဲ့ခွဲနေရတယ်ပြီးတော့မိဘတွေဆိုတော့သူတို့တည်တတ်နေလို့ဒါပေါ့နော်ကျမကိုကူးဆက်ခံခွင့်မရှိတာပေါ့နော်အဲ့လိုမျိုးပေါ့သူတို့ကဘယ်လိုဆိုသူတို့နေထိုင်ရတဲ့အနေအထားရက်ွက်အနေအထားတွေကဘေးပတ်ဝန်းကျင်တွေကမကောင်းဘူးနော်လူတွေထူးခြားမှုကြောင့်တိမ်နဲ့တိမ်ကြီးကတဲ့ကြောင့်မလို့ဘေးအိမ်မှာပြင်ဒီအိမ်လည်းဖြစ်အဲ့လိုမျိုးဖြစ်ကြတာများပါတယ်ဒီမြန်မာနိုင်ငံမှာတော့အဲ့လိုမျိုးများကြတယ
်ဟုတ်ကဲ့ဒီကိုဗစ်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ဒီတော့ဆန်းစုကြည်ဆိုရင်လည်းမကြမကြသတိပေးတာတွေရှိပါတယ်လူတွေအနေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပေါ့နော်လူတွေရဲ့ life ပါဆောင်ရွက်မှုပိုင်းအားနေတယ်ဆိုတာမျိုးကိုဒီကျမကြီးဝန်ထမ်းတွေကလည်းပြောတာရှိပါတယ်ဆိုတော့ကိုရောစိတ်ဝင်တဲ့တယောက်အနေနဲ့အဲ့လိုတွေ့ရပါလားရှင်
တွေ့ရပါတယ်ရှင်လူတွေကလိုက်နာမှုအားနေကြပါတယ်တော်တော်အားနေကြပါတယ်ချို့ဆိုလို့ရှိရင်အဲ့လိုရော mask မပါဘဲနဲ့တွားလာလာတာတွေလည်းမြင်တွေ့နေရပါတယ်ပြီးတော့လူမစုကျင်ပဲနဲ့ပဲစုဝေးပြီးတော့နေတာတွေအဲ့မျိုးတွေကိုတော်တော်များများတွေ့နေရပါတယ်ကိုယ်တည်စိတ်နဲ့ကိုယ်စီကန်းလိုက်နာကြလို့ရှိရင်တော့အစိုးရအမိန့်နေပါတယ်ထုတ်ပြန်ကြရတာမလိုပါဘူးအခုကအဲ့လိုမဟုတ်ပဲနဲ့အမိန့်ထုတ်ပြန်ထားတဲ့ဓာရီရပဲလိုက်နာမှုတွေမရှိတာကိုတွေ့ရပါတယ်
အခုဆိုရင်ကူးစက်မှုတွေကများလာတဲ့ခါကျတော့ဆေးဝန်ထမ်းတွေပို့ပြီးတော့ပင်ပန်းလာတယ်ဆိုတာလည်းကြားရပါတယ်ကိုယ်တိုင်ရောအဲ့လိုကြုံတွေ့ရပါလားရှင
်ရှိပါတယ်ရှင်အဲ့လိုမျိုးတွေဆိုရင်အဲ့တော့ဘာလို့ဆိုတော့ဂျူတီတွေစိတ်လာတဲ့ဂျူတီတွေမှာဥမာဝခါတိုင်းလူနာ3ယောက်လောက်ပဲကြည့်ရမယ်3ယောက်လောက်ပဲတွေးဆရမယ်ဆိုလို့ရှင်ဒီကိုဗစ်တန်တရားလူနာတွေက10ယောက်လောက်ဝင်လာတဲ့အချိန်မှာဆိုလို့ရှင်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာသူတို့ဟာကိုင်တယ်ဖို့အတွက်ကျမတို့ကပီပီဝတ်မယ်ပီပီမို့တော့မှ level 2လောက်ထိဝတ်ပြီးတော့မှတမ်ပယ်လေးကိုင်မယ်ဆိုတဲ့အခါကျတော့ခါတိုင်းပုံမှန်လုပ်တဲ့ routine လုပ်တယ်လို့မဟုတ်ဘူးပုံမှန်လုပ်တဲ့အလုပ်ကတော့ဒီလူနာ3-4ယောက်ကိုတစ်ခါတည်းပဲတစ်ပြိုင်တည်းပဲဟွာဖြစ်တာပေါ့အခုကကိုဗစ်လူနာဆိုလို့ရှိရင်ရောက်တာနဲ့ချက်ချင်းကျမတို့ကလုပ်ပေးရတဲ့ပုံစံအနေထားရှိတဲ့အခါကျတော့အဲ့ဒီမှာဒီ level 2ဝတ်တာတို့ပီပီဝတ်တာတို့အဲ့ဒါတွေဝတ်တာအစလူကိုစိတ်အနှောက်အယှက်ဖြစ်လာတာပေါ့နော်ဟုတ်ကြားလာတဲ့အခါကျတော့ခဏခဏထထပြီးဝေးရတဲ့ဆိုတဲ့အခါကျတော့စိတ်ထဲမှာလို့ပေါ့နမ်းနမ်းပြီးတော့လေအဲ့လိုပေါ့ခါတိုင်းနားသလိုမနားတော့ဘူးနော်ဥမာစတိုက်စတိုက်လောဝါလောဝါလောဝါပြီးတော့မှအဲ့လိုပေါ့ကိုကျူတီချိန်မှာတော့ကိုပြီးအောင်တော့လောဝါတာပေါ့အဲ့လိုမျို
းအခုကလည်းကုနှုံးနေရလည်းမကြသေးဘူးနော်ဒီအဝင်ထွက်ဒီ
ဟုတ်ကဲ့ကိုကုနှုံးကလည်းမကြသေးတော့ကျမတို့ရဲ့ volunteer ကာလကလည်းပြီးဆုံးမှုအဖြစ်နိုင်လေပေါ့နော်ဆက်ရအောင်မယ်လို့ဖြစ်မှာ
ကိုလုံနေတဲ့ဌာနကလည်းစစ်တဲ့ဌာနဖြစ်နေတဲ့ဒါတော့ယောဂတွေကြာသွားတဲ့ ဆိုရင်တော့ကုတဲ့နေရာတွေမှာဒါနည်းနည်းတိတာဟောဒီချင်းတိတာမယ်ဖြစ်တဲ့သူကတော့ဆက်ဖြစ်နေရ
ဆက်ဖြစ်တဲ့မျိုးဆက်နေမှာပဲဟုတ်ကဲ့ရှင
်ကျေးဇူးပါရှင်ကျေးဇူ
းပါရှင်ကျေးဇူးပါရှင်
I found the power of me